အာဖဂန်နစ္စတန်နိုင်ငံမှာစာသင်ခန်းတွေအဆောက်အဦတွေထဲမှာကြားမှတီးတန့်ခွဲထားတဲ့ပုံစံရှိနေသမျှအမျိုးသမီးတွေဘယ်ကြောင်းမှမဆိုပညာဆက်ပြီးသင်ယူခွင့်ရှိတယ်လို့တာလီဘန်တွေရဲ့ယာယီပညာရေးဝန်ကြီးအဗ်ဒူဘာကီဟက်ကန်နီကတနင်္လာနေ့မှာပြောပါတယ်ကြားမှတွဲပြီးသင်ယူရတဲ့ပညာရေးဟာအစ္စလာမ်တွေအတွက်ရောအာဖဂန်ရှေးဟိုးယဉ်ကျေးမှုအရပါမကန့်ညီတဲ့အတွက်အခုလိုခွဲခြားပြီးသင်ကြားစီတာဖြစ်ကြောင်းအာဖဂန်နိုင်ငံအတွက်မူဝါဒအစ်စ်ကိုချပြတဲ့ကာဘူးကဒရန်စာရှင်နဘမှာယာယီဝန်ကြီးကပြောတော်တာပါ။ဒါပြင်ဆီယမ်မတွေဟာကျောင်းသူတွေကိုပဲပညာသင်ပေးခွင့်ရှိကြောင်းနဲ့သင်ပေးမဲ့ဆီယမ်မလည်းအလုံးလောက်ရှိနေတယ်လို့ပြောပါတယ်။ဆီယာတွေကတော့ကျောင်းသူတွေကိုအစ္စလာမ်ဥပဒေရှာရီယာကိုမချိုးဖောက်ရင်သင်ကြားပေးခွင့်ရှိတယ်လို့လည်းပြောပါတယ်။ဒီဥရေရအကာရန်တစ်ခုထားပြီးမှတင်ချပြီးမှသင်ကြားပေးရမှာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20တွင်အာဖဂန်မှာအောင်မြင်ခဲ့တဲ့ပညာရေးကိုဆက်ပြီးတော့ထိန်းထားဖို့အတွက်တာလီဘန်အစိုးရကလိုလားကြောင်းဒါပေမဲ့ကြားမှတွဲပြီးတင်တာမျိုးမရှိစေရဘူးလို့လည်းဟာကန်နီကပြောပါတယ်။အာဖဂန်မှာတာလီဘန်တွေအုပ်ချုပ်ခဲ့တဲ့1996ခုနှစ်ကနေ2001ခုနှစ်အတွင်းလူ့အခွင့်အရေးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးခဲ့ရတာကြောင့်ဒီကာလတွေအတွင်းနိုင်ငံတကာရဲ့ဝိုင်းပယ်မှုကိုခံခဲ့ရတာပါ။အမျိုးသမီးတွေအတွက်အဖို့ဖြစ်ဆွေမျိုးအမျိုးသားတအုပ်မပိုင်အိမ်ပြန်ထောက်ခွင့်မရှိတယ်လို့မိန်းကလေးငယ်တွေကိုလည်းတာလီဘန်တွေကပညာသင်ခွင့်မပေးခဲ့ပါဘူး။